ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုမှပြင်းပြအားဖြင့်တစ်နေ့ကို COVID-19 ဓာတ်ခွဲတွေ့ရှိသူ3000ကျော်ရှိခဲ့ရာကတောက်ကြနေကတော့တစ်နေ့ထဲမှာတင် COVID ဓာတ်ခွဲတည်ပြုနိုင်သူ 32,800 အထိဇန်ချိန်တက်သွားပါတယ်။နိုင်ငံအတွင်းပိုင်းအနောက်လယ်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကစေယုံတွေမှာသီးသီးသာသာတိုးလာနေတဲ့လူနာသစ်တွေအတွက်အရေးပေါ်တာဝန်တွေလိုအပ်ချက်တွေနဲ့ဖြည့်ဆည်းလာနေပါတယ်။အမေရိကန်ရဲ့အရက်ဒေသတိုင်းမှာကူးစက်မှုတိုးများလာနေသလိုသေဆုံးမှုနှုန်းလည်းမြင့်တက်နေတာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 9.8 သန်းရှိနေပြီးသေဆုံးသူကတော့ 23,800 ကျော်ရှိနေကြောင်း Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအနိုင်ရပြီလို့ကြေညာနိုင်တဲ့သမ္မတဂျိုးဘိုင်ဒန်ဟာ January လမှာစတင်တာဝန်ထမ်းဆောင်ကြရမယ်သူအစိုးရအတွက်ကိုရိုနာဗိုင်းရပ်စ်လုပ်ငန်းအဖွဲ့ဝင်12ယောက်ရဲ့အမည်စင်းကိုလာမဲ့တနင်္လာနေ့မှာကြေညာဖို့ရှိပါတယ်။ဥရောပဘက်မှာလည်း COVID-19 ရဲ့ဒုတိယလှိုင်းကိုခံစားနေကြရပါတယ်။ဂျာမနီနိုင်ငံဟာစနေနေ့မှာလူနာသစ် 2,300 ကျော်ရှိခဲ့ပြီးဝန်ကြီးချုပ်အန်ဂျလာမာကယ်ကလှိုင်းကူရဲ့အဆုံးဘက်ကအလင်းရောင်ကိုမြင်ရဖို့ခရီးဝေးနေသေးတယ်လို့ဆိုပါတယ်။တောက်ကြနေမှာပြင်သစ်နိုင်ငံအတွင်းလူနာသစ် 6,000 ကျော်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံရသူ 1.8 သန်းနဲ့သေဆုံးသူ 4,000 ကျော်ရှိနေတဲ့အကြောင်း John Hopkins တက္ကသိုလ်မှဖော်ပြထားပါတယ်။